မေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မင်နီယာနာပိုလိစ်မြို့မှာဒီလူမဲအမျိုးသားတူဖြစ်တဲ့ George Floyd ကိုရဲကဖမ်းဆင်ပါပဲဒါဆေးရုံရောက်ပြီးတော့ကွယ်လွန်သွားပါတယ်ဒီတေဆုံးမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုတဝန်မြို့အတော်များများမှာဆန္ဒပြမှုတွေကျေကျေပြန့်ပြန့်ဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဒီဆန္ဒပြမှုအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့ကျမတို့ရဲ့ editor ဦးကျော်စံသားနဲ့ဆွေးနွေးမှဖြစ်ပါတယ်ရှင်ကျမကသင်ကြီးထိုက်ပါဟုတ်ကဲ့ပါရှင်အာဦးကျော်စံသားရှင်ဒီကနေ့ဒီ American Sandor J Incarnate နေခင်ပိုင်းပေါ့နော်ဗာရီမြန်တိုးတက်ဖြစ်ထွန်းမှုရှိပါလေ
ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ရာသီဥတုကလည်းပဲအင်မတန်ကောင်းတယ်သာယာနေတယ်ဆိုတော့ဒါလူတွေကလည်းပဲနောက်မှမှအများကြီးထွက်နေကြတာတွေ့ရပါတယ်။အဲဒီ Washington DC ရဲ့မြင်းတွင်းကိုကြည့်မယ်ဆိုရင်လူတွေကစိတ်မစိတ်ဘူးခက်ကြဲကြဲနောက်မှမှအပြစ်ချီတက်ပြီးတော့ဆန္ဒပြနေကြတာတွေ့ရပါတယ်။အလားတူသာပဲ Los Angeles တို့ New York တို့မှာလည်းပဲဆန္ဒပြပွဲတွေဆက်လက်ဖြစ်နေပါတယ်။ဒါပေမဲ့ပုံမှန်အဖြစ်နေ့လည်နေခင်းဆိုတော့အကြမ်းဖက်မှုတွေသိပ်မတွေ့ရပါဘူး
။နိုင်ငံတော်ကကာဖျူးတွေအခြေအနေပြောပါဦးရှင်။ညမထွက်ရအမိန့်နေဘလောက်ကျေပြန့်လာပါပြီလဲ။ Okay.
Okay.ညမတရားမင်းကြီးကပူပြီးတော့ကြဲကြဲပြန့်ပြန့်ချမှတ်လာကြတာတွေ့ရပါတယ်။နယူးယောက်မှာစောစောကမတ်တင်ကြီးပြောသလိုပဲညနေ7နာရီကနေမနက်9နာရီအထိသတ်မှတ်လိုက်သလိုလော့စ်အန်ဂျလိစ်မှာဆိုညနေ6နာရီကစပြီးတော့သတ်မှတ်ပါတယ်သူက။ဘာကြောင့်စိတ်မမောင်းရင်ကလေးကစုပူမှုတွေလူရဲမှုတွေဖြစ်လာနိုင်မှာကိုသူတို့ကြိုတွက်ထားဟန်တူပါတယ်။နောက်တစ်ခါဒီဝါရှင်တန် DC မှာဆွင်လည်းပဲညနေ9နာရီကစပြီးတော့သတ်မှတ်တယ်လို့ထင်ပါတယ်အဲ့ဟာကိုကာရှူမင်းကြီးကအခုအချိန်တိုးပြီးတော့သတ်မှတ်တာကိုတွေ့ရပါတယ
်။တမရကတိုက်တွန်းနေတယ်လို့ပဲအရန်တက်ဖွဲ့တွေကိုလုံခြုံရေးအင်အားဖြည့်ပြီးတော့အသုံးပြုနေတဲ့ပြည်နယ်က29ပြည်နယ်ရှိပါတယ်။နယူးယောက်ပြည်နယ်ဒီအနာဘိုင်နေရာတော့သူတို့ရဲဌာနနဲ့ပဲသူတို့လုံအောင်လုပ်မယ်။ဒီတမရပြောနေတဲ့အရန်တက်ဖွဲ့တွေကိုသူတို့မသုံးသေးဘူးမလိုသေးဘူးဆိုပြီးတော့ပြောနေတာရှိပါတယ်အန်ကယ်။ဆိုတော့ဒီပြည်ထောင်စုအစိုးရဘက်ကဒီနိုင်ငံတော်ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အန်ကယ်ဘာတွေ့ပါသလဲရှင်။
ကနမတင်ကြီးပြောတဲ့အဲ့အရန်တပ်ဖွဲ့ကိုသုံးတယ်အရန်တပ်ဖွဲ့တွေဟာပြည်နယ်အနာဘိုင်ရဲ့လက်အောက်မှာရှိပါတယ်သမ္မတကအဲ့ဒါကိုသုံးနေတယ်ဆိုရင်ပြည်နယ်ဗဟိကံပြည်နယ်အုပ်ချုပ်ရေးမှူးစီကသဘောတူညီချက်ယူပြီးမှသုံးရပါတယ်ဒီနေ့အချင်းအဲ့ဒါဆိုရင်သမ္မတအနေနဲ့လက်နက်အင်အားကိုတစ်ဖက်သက်ထင်တိုင်းလိုသလိုမဆုံးနိုင်အောင်ဆိုပြီးတော့ဖွဲ့စည်းပုံအရထိမ့်ညှိထားတဲ့ထိမ့်ချုပ်ထားတဲ့သဘောဖြစ်ပါတယ်ဒါကြောင့်တချို့ပြည်နယ်တွေမှာသမ္မတကိုသဘောမတူတဲ့လူတွေသမ္မတပြောတိုင်းမလုတ်ဆိုင်မလုတ်ကြတဲ့အတွက်ကြောင့်တချို့ပြည်နယ်တွေကအရင်တပ်ဖွဲ့အင်အားကိုမသုံးဘူးဆိုတာလည်းတွေ့ရပါတယ်
။ဒီလူမျိုးရဲ့အသွင်ဆောင်တဲ့ပြိပခမျိုးများဖြစ်လာနိုင်ပါသလားရှင်အခုဆန္ဒပြပွဲတွေကနေ
။ကျွန်တော်အမြင်ပြောရရင်လုံးဝဖြစ်လာနိုင်စရာမရှိပါဘူး။အခုဆန္ဒပြတဲ့လူတွေလူကြီးနေတာကတရားမျှတမှု justice သာဖြစ်ပါတယ်။အခုဆန္ဒပြတဲ့လူတွေအထက်မှာလူမဲတွေကြီးပဲမဟုတ်ပါဘူး။တခြားအသွေးရောင်ရှိတဲ့လူတွေရောလူဖြူတွေရောအများပြပါဝင်နေကြပါတယ်။အထူးသဖြင့်လူငယ်တော်တော်များများလူဖြူတွေပါဝင်ကြပါတယ်။သူတို့ဟာလည်းပဲသူတို့အချင်းချင်းမှာဘာမှခွဲခြားခြင်းမရှိပါဘူး။သူတို့တရားမျှတမှုကသာလူကျင်တာဖြစ်ပါတယ်။ဆိုတော့အလားတူသောပဲသူတို့ကိုနှင်းနှင်းရတဲ့ရဲတပ်ဖွဲ့ဝင်တွေကိုကြည့်လိုက်မယ်ဆိုရင်လည်းပဲလူမဲရဲတပ်ဖွဲ့ဝင်တွေလူမဲအရာရှိတွေအများကြီးတွေ့ရပါတယ်။ဒါကြောင့်ဒီဟာဒီတချို့ကထင်နေရသလိုလူမျိုးရေးပฏิပက္ခလူမျိုးရေးအသင်ဆောင်တဲ့အတူယုံတော့လုံအောင်ဖြစ်လာနိုင်ချာအကြောင်းရှိပါဘူးတရားမျှတမှုနဲ့ဥပဒေစိုးမိုးရေးပါအဓိကလောလောဆယ်မှာဖြစ်နေတဲ့ကိစ္စကတော့အကြမ်းဖက်ပြီးတော့တော့အခွင့်ကောင်းယူပြီးတော့လူရက်တဲ့သူတွေအဲ့ဒီကိစ္စကိုဘယ်လိုညင်ဖို့အောင်လုပ်ရမလဲနောက်တစ်ခါဒေါသအဲ့ဒီလူတွေကိုနှင်းနှင်းဖို့အကြောင်းပြပြီးတော့အစိုးရဘက်ကအင်အားသုံးလာလေလေစနာပြမှုကပို့ပြီးတော့တီးထွက်လာလေလေဖြစ်နေတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာပြည်ရာပြည်ကြောင်းပြောပြီးညှိနှိုင်းနိုင်ဖို့သမ္မတကိုယ်တိုင်ကလည်းပဲဒီလူတွေကျင့်တဲ့အောင်တရားမျှတရေးကိစ္စကိုလွတ်ဖို့အတွက်ကိုလုံးဝတာဝန်ယူပြီးလွတ်ဖို့လိုအပ်လိမ့်မယ်ထင်ပါတယ်
။ဟုတ်ကဲ့ပါရှင်ဒါကတော့ဒီအမေရိကန်ပြည်ထောင်စုမှာဒါအမေရိကန်ဆန်တော်ကြီးအင်ကာနေနေကင်းပိုင်းဖြစ်ပျက်နေတဲ့နောက်ဆုံးအခြေအနေတွေကိုကျမတို့ VOE မြန်မာပိုင်းဌာနရဲ့ Editor ဦးကျော်စံသားနဲ့ဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်ရှင်။